အာဆီယံစည်းဝေးပွဲကိုတက်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံမျိုးတော်ဖနောင်းပင်မှာရောက်နေကြတဲ့အာဆီယံနိုင်ငံဂျာဟိဝန်ကြီးတွေဒီကနေ့တွေ့ဆုံခဲ့ကြပြီးမြမရေးပါဝင်တခြားအကြောင်းအရာတွေကိုကြိုတင်ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရဲ့ဒေသတွင်းတရုတ်နိုင်ငံရဲ့ဒေသတွင်းဩဇာကြီးထွားလာနေတဲ့စတဲ့ကိစ္စတွေအပေါ်ကမ္ဘာအင်အားကြီးနိုင်ငံတွေကြားတင်းမာမှုတွေထွက်ပေါ်နေချိန်မှာကျင်းပခဲ့တဲ့ဒီစည်းဝေးပွဲကိုအမေရိကန်တရုတ်ရုရှားနိုင်ငံတို့ကနိုင်ငံဂျာဟိဝန်ကြီးတွေလည်းတက်ရောက်ကြမှာပါ။ဖနောင်းပင်မြို့မှာကျင်းပမဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံဂျာဟိဝန်ကြီးအန်တိုနီဘလင်ကန်နဲ့ရုရှားနိုင်ငံဂျာဟိဝန်ကြီးဆာဂျီလက်ဖရော့ဖ်တို့နှစ်ဦးစည်းဝေးခန့်မှတ်တစ်ခုထဲမှာတစ်လအတွင်းဒုတိယကြိမ်မြောက်တွေ့ဆုံကြတာဖြစ်ပါတယ်။သူတို့နှစ်ဦးတီးခြားတွေ့ဆုံဆွေးနွေးမလားဆိုတာကတော့မသိရသေးပါဘူး။ဒီစည်းဝေးပွဲကိုတရုတ်နိုင်ငံဂျာဟိဝန်ကြီးဝါယီလည်းတက်ရောက်နေရမှာမြန်မာနိုင်ငံမှာအရသာစုအပြန်လဲပေါ်ထွန်းရေးနဲ့ယူကရိန်းပဋိပက္ခဆုံးသတ်ရေးအတွက်တရုတ်နိုင်ငံနဲ့အဆင်ပြေတဲ့ရုရှားစုအနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံအများစုကလိုလားနေကြပါတယ်။အာရှပစိဖိတ်ဒေသအတွင်းစီးပွားရေးနဲ့စီးရေးရာတရုတ်ရဲ့ဩဇာကြီးထွားလာနေတာကိုအမေရိကန်ကတံပြန်ဆောင်ရွက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေချိန်မှာအာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲကျင်းပတာလည်းဖြစ်ပါတယ်။